မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်အကြမ်းဖက်နေနေတာတွေကိုရပ်တန့်ဖို့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံယာယီဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေပေါ်မှာစိုးရိမ်ကြောင်းလဲနိုင်ငံယာယီဝန်ကြီးနှစ်ဦးစလုံးကပြောဆိုခဲ့ကြတာပါ
။ We share our concern on the current situation in Myanmar. We also share our position to call on Myanmar military to stop the use of force and prevent further casualties.
မြန်မာနိုင်ငံကလက်ရှိအခြေအနေပေါ်စိုးရိမ်တဲ့သဘောထားအမြင်ကိုဖလှယ်ခဲ့ကြသလိုနောက်ထပ်ထိခိုက်တိုက်ချင်မှုတွေမဖြစ်အောင်အင်အားသုံးနေနေတာတွေရပ်ဖို့တောင်းဆိုကြဖို့လည်းအတူတကွလက်ခံခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေပြန်လည်ရရှိအောင်စုနေညှိနှိုင်းမှုတွေစတင်ဖို့လည်းတိုက်တွန်းပါတယ်လို့အင်ဒိုနီးရှားနိုင်ငံယာယီဝန်ကြီးရက်နိုမတ်ဆူဒီကပြောဆိုသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံယာယီဝန်ကြီးနဲ့ဂျကာတာမြို့တော်မှာတွေ့ဆုံခဲ့တဲ့စင်ကာပူနိုင်ငံယာယီဝန်ကြီးကလည်းမြန်မာနိုင်ငံနဲ့တင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံအနေနဲ့ကူညီဖို့ဆန္ဒရှိကြောင်းပြောဆိုခဲ့တာပ
ါ Both Indonesia and Singapore also believe that there should be no foreign interference but ASEAN stands ready to help
ပြည်ပကဂျောင်းဝင်စုဖက်တာတွေမလုပ်တင်ဘူးလို့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံစလုံးကယုံကြည်ထားပါတယ်ဒါပေမဲ့လည်းအာဆီယံအတင်းအနေနဲ့တနိုင်ငံများကူညီဖို့လည်းအသင့်ရှိနေပါတယ်လို့ပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်နေ့ကအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပယ်ချပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နိုင်ငံရေးချက်တရီကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအာဆီယံအသင်းကအရေးပေါ်အစည်းအဝေးခေါ်ယူဖို့အထက်ကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုအင်ဒိုနီးရှားနိုင်ငံကပြီးခဲ့တဲ့သတင်းပတ်တည်းမှာတိုက်တွန်းထားပြီးမလေးရှားနိုင်ငံကလည်းထောက်ခံလာပါတယ်